တော်ရှိမှာခဲ့
1969ခုနှစ်တုန်းကဘရာဇီးလက်ထက်ခိုင်သဘုံတွေကအမေရိကန်သမ္မတ်ချားဒက်ဗစ်အပါဝင်အနောက်ဂျာမနီနဲ့ဂျပန်ကောင်ဆယ်လာကိုပြန်ပြီးဆွေးကြတဲ့အဖြစ်ပြက်တွေကိုမှတ်မိကြပါလိမ့်မယ်။ပျောက်ကြားတွေဟာဘရာဇီးဆီယနာရှင်လက်အောက်ကနိုင်ငံရေးဖိနှိပ်မှုတွေကိုလက်တုပ်ပြန်တဲ့အနေနဲ့အချင်းထောင်တွေကသူတို့ရဲ့ရဲဘော်တွေနဲ့အမေရိကန်သမ္မတ်ကိုအလဲအလှယ်လှုပ်ကြဖို့အကြက်ကန်ကြံစည်ခဲ့ကြဖို့ပါလိမ့်။ဒီဘက်မှာတော့ဘရာဇီးနိုင်ငံရဲ့အခြေအနေတွေကိုလေ့လာသုံးသပ်ရင်နိုင်ငံရေးကံကြမ္မာတွေအကြောင်းဆွေးနွေးကြည့်ကြရအောင်ပါ။တောင်မေကနိုင်ငံတွေကြားကပြည်ဝင်နိုင်ငံရဲ့လက်ခံမှုတွေအကြောင်းလေ့လာနေသူတွေ့တည်တူကတော့1964ကာလမှာဘရာဇီးနိုင်ငံဟာဆက်အနာသိမ်းမှုတွေနဲ့ကြုံခဲ့ရပါတယ်။ဆေးတိုက်ပွဲကအရှိန်မြင့်လာတော့တောင်အမေရိကတိုင်းမှာကွန်မြူနတီလွှမ်းမိုးမလာနိုင်မှုအတွက်အမေရိကန်ပြည်ထောင်စုကလည်းဘရာဇီးရွေးကောက်ပွဲမှာစလို့ဆက်အနာသိမ်းမှုအထိကူညီပေးခဲ့ပါတယ်။ချီလီဆက်အနာရှင်ပီနိုချေနဲ့အာဂျင်တီးနားဗိုလ်ချုပ်တွေရဲ့ Operation Condor စစ်ဆင်ရေးမှာလည်းဘရာဇီးနိုင်ငံဟာကွန်မြူနစ်ဆန့်ကျင်ရေးမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့ပါတယ်။နာမည်ဆိုးနဲ့ကြော်စောခဲ့တဲ့နှိပ်စက်ညှဉ်းပန်းမှုတွေကနားနဲ့မဆက်အောင်ကြားခဲ့ရပါတယ်။စေဘုံကျုံ9ရောက်ကအာနာကိုလက်ဆင့်ကမ်းလွှဲပြောင်းတာဝန်ယူခဲ့ပါတယ်။ဒါပေမဲ့စေးတိုက်ပွဲမပြီးဆုံးရင်ဆယ်နှစ်လောက်မှကလေးကဘရာဇီးနိုင်ငံဟာနျူကလ িয়ার ပါဝါတစ်ခုဖြစ်ဖို့အတွက်အနောက်ဂျာမနီရဲ့အကူအညီကိုယူဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုကိုယ်တိုင်ကဘရာဇီးနိုင်ငံကိုနျူကလ িয়ার နိုင်ငံတစ်ခုဖြစ်လာမှာမလိုလားပါဘူး။ဘရာဇီးစစ်ကောင်းတောင်းလို့ရဲ့အမြင်ပါတယ်။အမေရိကန်ပြည်ထောင်စုဟာသူတို့ရဲ့အချုပ်အခြာကိုဝင်ရောက်ဆက်ခံတယ်ဆိုပြီး1989မှာတော့အမေရိကန်အကူအညီတွေကိုမယူဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့ဘရာဇီးစစ်အာဏာရှင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကနိုင်ငံတကာပိုင်းဝိုင်းမှာပြက်ပြင်းစရာဖြစ်နေပါပြီ။တောင်အမေရိကတိုက်ကိုကြိလိုက်ပြန်တော့လဲစစ်အာဏာရှင်စတင်ကြီးတိုက်ပွဲတွေကအရှိန်ကြီးတဲ့ပြင်းလာနေပါတယ်။ဒါကြောင့်လဲ1985မှာတော့စစ်အာဏာသိမ်းဆိုးရာဒီမိုကရေစီအတွင်းခုပြောင်းပြေးကိုမဖြစ်မနေဆောင်ရွက်ရပါတော့လေ။1988မှာတော့တပ်မတော်ကအရသာအစိုးရလက်အောက်မှာပဲရှိရမယ်ဆိုတဲ့အခြေခံဥပဒေတရားကိုရေးဆွဲလိုက်ကြပါတယ်။သေချာတာတစ်ခုကတော့ဘရာဇီးမော်ဒယ်ဟာဆီယာနာသိမ်းအစိုးရတွေအတွက်ရည်ညွှန်းပြောဆိုပြနိုင်ငံတစ်ခုဖြစ်ခဲ့ပါတယ်။စစ်ကောင်းတော်တွေဟာရွေးကောက်ပွဲအစဉ်စစ်နဲ့ဒီမိုကရက်နိုင်ငံတစ်ခုကိုစနစ်ကျလွှဲပြောင်းနိုင်တဲ့စီးပွားရေးအခြေခံအဆောက်အုံတွေကိုတိစောက်ပေးနိုင်ခဲ့တယ်ဆိုတာမျိုးပေါ့။ဒါပေမဲ့တခြားတစ်ဖက်ကကြည်လိုက်ရင်တော့ကျူဘာကောင်းတော်ဖီဒယ်ကက်စထရိုနဲ့နီးစပ်တဲ့လက်ဝဲနိုင်ငံရဲ့အတွေ့အခေါ်ကလည်းအားကောင်းနေစေဖြစ်ပါတယ်။ဒါကြောင့်လဲဆေဆိုးရလက်ထက်မှာတော့လုံမလုံရှားမှုမှာဥဆောင်ပါဝင်လာခဲ့တဲ့လူလက်ဆဲဘလိုလူငယ်လေးတယောက်က2003ခုနှစ်မှာတမနာဖြစ်လာခဲ့ပါတယ်။မတ်ဆွာရီတယောက်လည်းဖြစ်ကျူဘာကောင်းဆောင်ကက်စထရိုဗီနီဇွဲလာဟူဂိုရှာဗက်နဲ့နီးစပ်သူတယောက်ဖြစ်တာကြောင့်လဲအခြေခံလူလန်းစားတွေအတွက်ဇောင်းပေးတဲ့မူဝါဒတွေလူရန်ကောင်းကွာဟမှုတိုက်ဖျက်ရေးတွေကိုလှုပ်ဆောင်ခဲ့ပါတယ်။ပြဿနာကဘရာဇီးနိုင်ငံကြီးဟာအကျင့်ပြချာစားမှုတွေနဲ့ပြည့်နေနေတယ်။လက်ဝဲဝါဒီတွေတက်လာပြန်တော့လဲPetrobras လို့ခေါ်တဲ့နိုင်ငံပိုင်ရေနံကော်ပိုရေးရှင်းကြီးအကြီးအကဲတွေကိုလက်ပေးတက်ယူလုပ်နိုင်ငံတွင်းကလုပ်ပိုင်ခွင့်တွေကိုကန်ထရက်ရအောင်လုပ်ကြတဲ့စီးပွားရေးသမားတို့ကြောင့်တမနာလူလာဆေဗာကိုယ်တိုင်အရှုပ်တော်ပုံထဲမှာပါပါတော့တယ်။ငွေတန်းချီခြားစားအကျင့်ပြတ်မှုနဲ့တရားစွဲခံရပြီးထောင်ဒဏ်ဆက်လက်နဲ့ချမှတ်ခံလိုက်ရတယ်။အမှုကဒီမှာလည်းရောက်နေဘူးဗျ။လူလာရဲ့တမနာတက်တာနှစ်ချိန်အပြီးမှာဆက်လက်အာဏာရခဲ့တဲ့လက်ဝဲမျိုးသမီးတမနာရူဆက်ဖူဟာ Petrobras Corporation ရဲ့ငွေချေးအရှုပ်တော်ပုံဖြစ်တဲ့ကာလမှာတာဝန်ယူခဲ့ဘူးသူတယောက်ဖြစ်တာဖြင့်သူမလက်ထက်မှာဘတ်ဂျက်တွေကိုအမှန်တိုင်းတင်ပြမှုမရှိတာတွေစီးပွားရေးကြာစင်းမှုကိုနလန်ထအောင်လုပ်နိုင်တာတွေကြောင့်ပြည်သူတွေကသူ့ကိုတရားစွဲဖို့တောင်းဆိုပြန်တယ်။တမန်တော်တာဝန်ထမ်းဆောင်နေခြင်းမှာရက်စဲခံလိုက်ရပြီးတဲ့နောက်တရားစွဲခံလိုက်ရပါတယ်။တစ်ဖက်မှာလည်းသူမကိုထောက်ခံသူတွေကဆင်နာသိမ်းမှုတွေပြန်မလာပါနဲ့ဒါနိုင်ငံရေးတုတ်ကြံမှုတစ်ခုဖြစ်တယ်ဆိုတဲ့ကန့်ကွက်ရှုတ်ချဆန္ဒပြပေါ်တွေကလည်းလုပ်နေကြတယ်။သေချာတာတစ်ခုကတော့ဘရာဇီးရဲ့နိုင်ငံရေးကပြောင်းလဲခဲ့ပါပြီ။ပြူရီယာသူတို့ရဲ့အင်ဂျင်နိုင်ငံတွေကိုလမ်းမျောကြည့်လိုက်တော့တခါတော့ကအကြအတူယူခဲ့တဲ့ဗင်နီဇွဲလားဟာစီးပွားရေးပြိုကျမှုပြီးနိုင်ငံရေးအကျဖက်မှုတွေနဲ့အတူလူ၄လကျော်ဟာနိုင်ငံတွေကထွက်ခွာရွှေ့ပြောင်းနေတာကိုမြင်နေရပါတယ်။ဒုက္ခသည်ထောင်ပေါင်းများစွာဟာဘရာဇီးနိုင်ငံကိုနိုင်ငံရေးကိုလုံးဝတောင်းဆိုနေကြပါတယ်။ဟွန်ဒူရပ်စ်အပအဝင်လက်တင်အမေရိကအလဲပိုင်းနိုင်ငံတွေစီကထောင်ချီနေတဲ့လူအုပ်ကြီးဟာသူတို့ဘဝတွေပုံမကောင်းမွန်လာရေးအတွက်အမေရိကန်ပြည်ထောင်စုစီကိုဦးတည်ချစ်တက်နေတာကိုမြင်နေရပါတယ်။ဘရာဇီးနိုင်ငံရဲ့သမားတွေကအမေရိကန်ပြည်ထောင်စုစီကအဖြစ်ပြက်ကိုအခုထိသင်ခန်းဆောင်မြင်နိုင်ရသေးဘူး။အမေရိကန်ပြည်ထောင်စုမှာဒေါ်လာထရန့်တောင်ဘာကြောင့်ရွေးကောက်ပွဲနိုင်ခဲ့တယ်ထင်တယ်ဗျ။ဝါရှင်တန်ကအီးတဲ့နိုင်ငံရေးသမားတွေကိုစိတ်ပြက်လာတာကြောင့်
ပြည်သူတွေကအပြင်လူသစ်ကိုရွေးချယ်လိုက်ကြတယ်လေဘရာဇီးရမကြသေးခင်ကကျင်းပခဲ့တဲ့အောက်တိုဘာရွေးကောက်ပွဲကလည်းဒီတိုင်းပါပဲဒေါ်နယ်ထရန့်ကိုအလေးပြုပြခဲ့တဲ့အမေရိကန်ပြည်ထောင်စုကိုခိုင်မာတဲ့မာမိတ်ဖွဲ့ခြင်းနဲ့ဘိုဆိုနာရိုလိုလက်ရာဝါးတွေတယောက်ကိုရွေးချယ်တင်ပြလိုက်ကြတယ်တော်တယ်ရှင်ဗျာဘရာဇီးတမရတဲ့ဟာတောင်အမေရိကတိုက်ပြည်ဝင်ဝင်နိုင်ငံရေးကိုသာမကပြည်အမေရိကန်ကုန်သွယ်မှုစစ်ပွဲပုံမှာလည်းရိုက်ခတ်စေပါမှာပါဒါကြောင့်လည်းမိမိရရှိနေတဲ့လက်ပိုင်ခွင့်အခွင့်အရေးကိုအသုံးချပြီးဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်ဘူးဆိုရင်စံကျင်ဘက်နိုင်ငံရေးလှိုင်းတွေကပြောင်းမြန်ပြန်မှုအသက်ဆောင်နေတယ်ဆိုတဲ့သတိပေးချက်တွေကိုကြားနေရပါတယ်။သောရရှင်မြမပြည်သူတွေလည်းခိုင်မာစွာဥဆောင်နိုင်တဲ့နိုင်ငံရေးသမားတွေနဲ့စုံစည်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။